ကချင်နဲ့ရှမ်းမြောင်မှာရှိနေတဲ့ဆစ်ဆောင်ပြည်သူတွေအတွက်ကာယယောဂကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုအလေးထားဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမကတော့စုစုပါ ကိုဗစ်ကာယောဂကာလအတွင်းမှာဆစ်ဆောင်ပြည်သူတွေကိုကာကွယ်ဆောက်ရှောက်ပေးဖို့နဲ့သူတို့နေရပြန်နိုင်မှုအတွက်အစိုးရအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့အစည်းတွေကိုဆစ်ဆောင်ကော်မတီတွေဘက်ကတောင်းဆိုလိုက်တာပါ ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မန်ဝင်းကြီးဒေသတို့မှာရှိနေတဲ့ဆစ်ဆောင်စခန်း34ခုကျော်ကလူပေါင်း1000လေးထောင်ကျော်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ပါတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့ကိုနှစ်တာတိုက်ပွဲအတွင်းမှာစားတောက်နေထိုင်ရင်းနဲ့လုံခြုံရေးအခက်အခဲတွေရှိနေတဲ့ဒီဆစ်ဆောင်ပြည်သူတွေဟာအခုဖြစ်ပွားနေတဲ့ကိုဗစ်ကာ
လဲလန်းနေနိုင်ဖို့အတွက်ဟိုအရေးကြီးတာပေါ့ဥမာကိုဗစ် -19 တရားရရှိမှာကပ်ပြီးဆိုတော့လည်းကပ်လာမဆင်းရင်လည်းဆိုတော့ဒီလိုကိုပေါင်းမှန်ဆိုဒီကိုဗစ် -19 ရန်ကနေကပ်ကွယ်နေအောင်တော့ဒီလိုအဲ့မျိုးလုပ်ပေးရမယ့်အလားအလာရှိတယ်ပေါ့နော်ဒါအဲ့ဒီလုပ်တဲ့အချိန်မှာတို့ကိုအဲဒီကျဲမရစ်စစ်မှုတွေအများအားနေတဲ့လူတွေလုပ်ပင်းလုပ်နိုင်တော့ပူပေါင်းတာပေါ့
ဒါကတော့ IDB ကော်မတီအဖွဲ့ဝင်ဦးနောင်လက်ပြောသွားတာပါစစ်ဆောင်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝန်ရေးပညာရေးကျန်းမာရေးနဲ့လူမှုဘဝလုံခြုံရေးတို့အတွက်ကာကွယ်စောင့်ရှောက်မှုတွေရရှိစေချင်တယ်လို့သူကဆိုပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစစ်ဆောင်စခန်းတရားကျော်ရှိနေပြီးကာလရှိကြနေရဲ့ဆွမ်းခွာသူတွေအတွက်ပြည်ရင်းစစ်ရပ်တန့်နိုင်မှုကိုအားလုံးပါဝင်ဆောင်ရွက်ပေးဖို့ကချင်လူငယ်များအဖွဲ့ကွန်ရဲ့အတွင်ရေးမှူးစွဆိုင်ထွေကပြောပါတယ
်စစ်ဆောင်တာကစေတနာမဟုတ်ဘူးနော်ဒီဆောင်ခဲ့ရတာကဒီကျွန်တော်တို့ရဲ့ဒီနိုင်ငံကြီးမှာမညတာမှုတွေရှိနေလို့ဆိုရင်လက်နက်ကန်ပြင်ပါလိမ့်ချက်ပါလေဆိုတော့ဟိုဒါစစ်ဆောင်ပြည်သူရဲ့အရေးကိစ္စကိုဒါကချင်ပြည်နယ်မှာရှိတဲ့ဒီကချင်ပြည်နယ်ပြည်နယ်သားတွေပဲခံနေရတယ်ဆိုတော့ဆက်ပုံမတော်တဲ့နေပေါ့နော်ဒီမှာတနင်္ဂနွေလုံးမှာရှိတဲ့ဒါမြန်မာပြည်သူမြန်မာပြည်သားတွေအကုန်လုံးကနိုင်ငံပြင်မှာရှိနေနေဖြစ်နေတဲ့အတွက်ကြောင့်မို့လို့ဆိုတဲ့ဘက်ကိုစဉ်းစားပြီးတော့ပေါ့နော်မြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတဲ့ဒီလက်နက်ကိုင်းခေါက်ချုပ်နေသူပြည်သူတွေကလည်းအစိုးရကိုအတန်ပြေးတာပဲဖြစ်ဖြစ်သက်ဆိုင်တဲ့အစုအဖွဲ့တွေကိုအမြဲတမ်းဆုံးအားယူပြီးနေဖြစ်နေလို့ကျွန်မကတော့ပြောချင်ပါတယ
်ကိုဗစ်ကာလမှာဖြစ်ပွားနေတဲ့လက်နက်ကိုင်းပြည်ပခါတွေကိုချွင်းချက်မရှိရပ်တန့်ပေးဖို့ဒီကယောဂါကိုထိချုပ်ကာကွယ်နိုင်မှုအတွက်လူဦးရေထူထပ်တဲ့စစ်ဆောင်စခန်းတွေမှာယောဂါစစ်ဆေးပေးဖို့အရေးပေါ်တောင်းဆိုနေကြတာပါ။အဲ့ဒါအပြင်စစ်ဆောင်ပြည်သူတွေရဲ့စားဝတ်နေရေးနဲ့ကျောင်းတွေပြန်ဖွင့်ချိန်မှာစစ်ပီးဆောင်ကလေးတွေအတွက်ကိုလည်းကျန်းမာရေးဌာနလမ်းညွှန်ချက်နဲ့အညီပညာသင်ကြားနိုင်မှုအတွက်လူအပ်တာတွေပံ့ပိုးပေးဖို့လှူလာနေကြပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။